လက်လက်ကြီးကြီးတွေဟာရွာတွေကိုကျပြီးနေအိမ်တွေပျက်စီးတာတွေရှိသလို19တောင်ရွာသားတွေလည်းနီးစပ်ရာဇတိတောင်ကျေးရွာနဲ့ဘူတိတောင်မြို့ပေါ်ထိထွက်ပြေးကြရတယ်လို့ AMB ပါတီကဘူတိတောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ
်လက်လက်ကြီးပိတ်တာကတော့ဒီဘက်ကမြန်မာတပ်မတော်ဘက်ကနေပစ်နေတာအဲဒီနေ့တော့တိုက်ပွဲဖြစ်တာတော့မကြဘူးဒီဘက်ကလက်လက်ကြီးတွေပိုက်ပြီးမှထွက်ပြေးလာကြတယ်လို့ဆိုပြီးတော့ကျွန်တော်ကိုဖုံးဆွဲပြီးမှပြောတယ်အင်းဒီပြစီရဲအဲ့ဒါကိုကြောက်ပြီးတော့ထွက်ပြေးကြတာ။ဘယ်မှမရှိတော့ဘူးလို့ပြောတယ်။ကျွန်တော်တို့အဲ့နေုံတော့မှဆိုလို့ရှိရင်လေချားစားတက်ဖွဲလေးရှိတယ်။အဲ့သူ့ကိုလေးဆက်တည်ပြီးမှတော့ကျွန်တော်တင်းမေးတာပေါ့နော်။အာဒီလိုပြစ်နေတာလို့ကြားတယ်။သူလေးအတိကျတော့မသိဘူးပေါ့။အဲ့လိုပြောတာပဲ။စင်းနေတော့မှဖုံးနဲ့ဖွင့်ပြီးတော့ကျွန်တော်တို့ကတော့ကြားနေရတာ။အဲ့ဒီကိုနေချားစားကလေးပြောတယ်။နေချားစားကလေးပိုက်နေတာပြီးတာပဲဥစ္စာ။ဘယ်တော့မှဝေးတာမှမဟုတ်တာ။ပြစ်တာကငါးငါးလေးဘက်ကနေရှင်ကိုတော့အောက်စုဘက်ကိုပိုက်တာ။အခုရောက်သွားပြီသူတို့အခုဇီဘီတို့ဘာတို့ရောထင်းမှရောက်သွားပြီကွာ။အဲ့ဒီဘက်ကနေပြောတယ်ကျွန်တော်ကိုတက်ခါရောက်တော့ပြီအဲ့ဒီရောဒီမှာရှိနေပြီကွာ
စကူတော်ရွာမှာအင်ဂျီ52လုံးရှိပြီးလူဦးရေ900နီးပါးလောက်ရှိတယ်လို့သိရပါတယ
်ကျွန်တော်ကဒီမှာထွက်ပြေးနေတာတိတ်ကူပြေးတာတော့မဟုတ်ငေါတိတ်ကလမ်းလမ်းကြီးနဲ့ဆန်းထုတ်တယ်လို့အဲ့ဒါပဲကြားရတယ်ရောတွေလမ်းလမ်းကြီးတွေကြားတယ်ရောလုံးပြေးလာရောက်ပြီအခုရောလုံးရောက်နေရပြီဒီတော့ကျန်တဲ့ရောတွေအနည်းငယ်ကြားတယ်နော်လူတော်တို့ရှေ့တော်တို့ဇန်ကုန်တော်တို့အဲ့ဒီရောနောက်မှာကြားနေတာ
အမိမဖော်လို့တဲ့စကူတော်ရွာသားတူပြောသွားတာပါစကူတောင်ကျေးရွာပါဝင်ဇေဒီတောင်ရွာစီထွက်ပြေးလာကြသူအရေအတွက်ဟာဒီကနေ့ထိ2000ကျော်ရှိနေပြီလို့သိရပါတယ်။ရခိုင်ပြည်နယ်ထဲမှာတပ်မတော်နဲ့အေအေတို့တိုက်ပွဲတွေဖြစ်ပွားနေတာ3လကျော်ရှိနေပြီဖြစ်ပါတယ်။မနေ့ကနဲ့ဒီကနေ့မှာဘူးတီတော်မြို့နယ်စကူတောင်ကျေးရွာနေကြောက်တဲ့လက်နက်ကြီးကြီးတွေနဲ့ပတ်သက်လို့အေအေရခိုင်တပ်မတော်ပြောခွင့်ရသူခိုင်သူခောက်ကို RFA ဆက်သွယ်မေးမြန်းရမှာတော့
ဟိုတိုက်ပွဲဖြစ်တာမဟုတ်ဘူးဗျ။ဗမာစစ်တပ်ရဲ့ဒီစက္ကကတင်းကလက်အောက်ခံဒီခမ951အခြေစိုက်တဲ့အဲ့ဒီတိုင်းရင်းကြီးကနေပြီးတော့ဒါတရားငါမမတွေနဲ့ဆန်းပြီးတော့ပြစ်နေတာ။အတန်ကိုတော်ရွာရဲ့နောက်ရှရှားတော်ရွာရဲ့အဲ့ဒီရွာတွေမှာတရားရောက်ပေါက်ခွေတာရှိတယ်။ဒီမြေပြင်တပ်ဖွဲ့တွေကလည်းသူတို့လည်းလည်းကြီးလည်းလည်းငယ်တွေနဲ့ပြစ်ပြီးတော့မှဟိုဝင်လာတာဝင်လာတာရွာဖြစ်ဘူး။အဲ့ဒီမှာဒါဗမာတိုက်ပွဲဖြစ်တာမဟုတ်ဘူးအဲ့လိုမျိုးရွာတွေဝင်ပြီးတော့သူတို့ကနေအဲ့လိုမျိုးပြစ်နေတာ။ရွာသားတွေကတော့အကုန်လုံးပြေးကုန်ကြပြီဗမာကြီးတို့ဆိုတော့အလုံးပေါင်းကတော့သူတို့ရွာသားတွေကြောတာတော့ရေတွက်လို့မရတော့ဘူးကဲဒီနေ့တနေ့ချင်းမှာပြစ်နေတာလုံးဝမနာဘူးလို့ပြောတယ
်။ဒီလိုရွာလုံးကျွထွက်ပြေးရတာဟာရခိုင်တပ်မတော်အေအေနဲ့အစိုးရတပ်မတော်တို့တိုက်ပွဲတွေကြောင့်မဟုတ်ပဲတပ်မတော်ဘက်ကရွာတွေကိုပြစ်ခတ်တာလို့ပြောကြပါတယ်။ဒီလိုပြောဆိုချက်အနေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်တိုင်ဦးစီးဗိုလ်မှူးကြီးဝင်းစောဦးကို RFA ကဆက်သွယ်မေးမြန်းရမှာတော့အခုလိုညင်းဆိုထားပါတယ်။
မော်မရှိဘူးခင်ဗျဘူတီတော်ဘက်မှာတိုက်ပွဲဖြစ်တာဒီနေ့တော့မရှိဘူးခင်ဗျကျွန်တော်တို့ကတော့မကြားမိဘူးခင်ဗျဘူတီတော်ဘက်မှာဒီနေ့တိုက်ပွဲဖြစ်တာတော့မကြားမိဘူးခင်ဗျမနေ့ရက်မရှိဘူးခင်ဗ
ျပြီးခဲ့တဲ့ဇန်နဝါရီလကနေမတ်လ28ရက်နေ့ထိတိုက်ပွဲပေါင်း100ကျော်မိုင်းပေါက်ကွဲမှု44ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ပွဲကြောင့်စစ်ဘေးတစ်ခွက်တည်း 18,000 ကျော်နဲ့အရဲသားသေဆုံးသူ12ဦးရှိနေပြီလို့မတ်လ29ရက်နေ့ကကျင်းပတဲ့နိုင်ငံတော်သမ္မတရုံးသတင်းစာရှင်းလင်းပွဲမှာညွန်ကြားရေးမှူးချုပ်ဦးစော်ဒီကထုတ်ဖော်ပြောကြားခဲ့ပါတယ်ခင်ဗျကျွန်တော်ကျော်သူပါ